လာမယ့်2010ခုနှစ်မှာကျင်းပမယ့်မြန်မာပြည်ကထွေထွေရွေးကောက်ပွဲတွေမှာဒီမိုကရေစီခေါင်းဆောင်ဒေါင်ဆန်းစုကြည်ကိုပါဝင်ခွင့်မပေးဖို့မြန်မာစစ်စိုးရကဆုံးဖြတ်ချက်ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေဘက်ကစိုးရိမ်ပူပန်နေတဲ့အကြောင်းထုတ်ဖော်ပြီးတော့ပြောလိုက်ပါတယ်ခင်ဗျဒီဖွဲ့စည်းချုပ်ပုံခြေခံဥပဒေမူကြမ်းရေးဆွဲပြီးပြီလို့မနေ့တုန်းကမြန်မာစစ်စိုးရကကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာအာဆီယံနိုင်ငံတွေဘက်ကအခုလိုမျိုးတုံ့ပြန်ပြောဆိုမှုတွေထွက်ပေါ်လာတာပါဒါပေမဲ့လည်းအာဆီယံနိုင်ငံတွေရဲ့ထုံးစံအတိုင်းတယောက်ရဲ့ပြည်တွင်းရေးကိုနောက်တစ်ယောက်ကဝင်ပြီးတော့မဆွတ်ဖက်ဘူးဆိုတဲ့မူဝါဒကတော့ဆက်ပြီးတော့စုပ်ကင်ထားကြတော့မှာပဲဒီအကြောင်း VOA သတင်းတော့နာအိုမီမာတစ်ဟောင်ကောင်ကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးတော့တင်ပြပေးပါမယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုရွေးကောက်ပွဲအဝင်မခံဘူးဆိုတဲ့ကိစ္စဟာလက်ရှိကမ္ဘာနိုင်ငံရေးအခင်းကျင်းဒေတာရင်းနိုင်ငံရေးအခင်းကျင်းမြန်မာပြည်တွင်းကနိုင်ငံရေးအခင်းကျင်းတွေနဲ့အဝင်ကွင်ကြမဖြစ်ဘူးလွဲချော်နေတယ်လို့စင်ကာပူနိုင်ငံသားဝင်ကြီးဂျော့ရှ်ယိုကမနေ့တုန်းကပဲပြောလိုက်ပါတယ်စင်ကာပူနိုင်ငံဟာလက်ရှိအာဆီယံအသင်းရဲ့ဥက္ကဋ္ဌနိုင်ငံဖြစ်ပြီးတော့အခုအာဆီယံ10နိုင်ငံကနိုင်ငံသားဝင်ကြီးတွေရဲ့စီဝေးလဲစင်ကာပူမှာပဲကျင်းပနေတာပါအာဆီယံရဲ့မူဝါဒတွေအတိုင်းတစ်ပါးတိုင်းပြည်ရဲ့ပြည်တွင်းရေးကိုတနိုင်ငံကဝင်ပြီးတော့မဆွတ်ဖက်ဘူးဆိုတာကတော့ဆက်ပြီးတော့ဆွဲကင်ထားတဲ့မူဝါဒပါပဲလို့စင်ကာပူနိုင်ငံသားဝင်ကြီးဂျော့ရှ်ယိုကပြောပါတယ် AIPMC လို့ခေါ်တဲ့မြမရေးအာဆီယံလွှတ်တော်မတ်များအဖွဲ့ကမလေးရှားနိုင်ငံကလွှတ်တော်မတ်ရိုရှန်ဂျေဆန်ကတော့အာဆီယံဟာမြမပြည်ပေါ်မှာထားတဲ့သဘောထားတွေမှာအားနည်းနေတယ်လို့ဝေဖန်ပါတယ်။ဘာဖြစ်လို့လဲဆိုတော့မကြာခင်တုန်းကပဲသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့အာဆီယံပြည်ညင်စာတမ်းမှာဒေတာရင်းနိုင်ငံတွေကလူခွင့်ရေးတွေကိုကာကွယ်စောင့်ရှောက်ဖို့ဆိုတာတွေပါပါဝင်တယ်လို့ဆိုပါတယ်
I think ASEAN has failed in its first attempt to uphold its promises to make sure the region consists of countries.
ASEAN နိုင်ငံတွေနေနဲ့ဒေတာတွင်းနိုင်ငံတွေကလူခွင့်ရေးတွေကိုလေးစားလိုက်နာပါမယ်လို့ပြောဆိုထားတဲ့ဂရိကဝတ်တွေပေးထားတဲ့ဂရိတွေရှိပါတယ်။အခုတော့ဒီဂရိတွေတိုင်မလုပ်ဘူးဆိုတဲ့သဘောကျွန်တော်မြင်ရပါတယ်ဆိုပြီးတော့ရိုဆန်ဂျေဆန်ကနေပြီးတော့ပြောသားခဲ့တာပါ။မြန်မာပြည်ကလူခွင့်ရေးခြေအနေတွေပေါ်မှာပြောဆိုနေတာတွေကိုကြည့်ရင်အာဆီယံကနေပြီးတော့ပိုအားကောင်းတဲ့လှုပ်ဆောင်မှုတွေဖြစ်လာနိုင်လိမ့်မယ်လို့သူမျှော်လင့်မထားတဲ့အကြောင်းလဲဂျေဆန်ကဆိုပါတယ
် You've got countries in the region as well member states of ASEAN who are in their own various levels and committing human rights abuses
အာဆီယံဒေသတွေနိုင်ငံတွေကလည်းမကိုပဲလူခွင့်ရေးချိုးဖောက်မှုတွေကသူ့အစ်စ်နဲ့သူမတူတဲ့ပုံစံနေတဲ့ရှိနေကြတာပါအာဏာရှင်တွေကအရက်ဝတ်လဲပြီးတော့အရက်သားနိုင်ငံရေးအုပ်စုတွေဖွဲ့ပြီးလုပ်ကိုင်နေတာတွေတိုင်းပြည်ကိုအုပ်ချုပ်နေတာတွေလည်းရှိနေတော့မှာပဲသူဥပဒေနဲ့သူလူခွင့်ရေးတွေကိုအစဉ်ပြေတလို့ချိုးဖောက်နေကြတဲ့နိုင်ငံတွေဆိုတော့မြမပြည်ရေးအာဆီယံကထိထိရောက်ရောက်လှုပ်လာလိမ့်မယ်လို့မထင်တဲ့အကြောင်း AIPMC လို့ခေါ်တဲ့မြမရေးအာဆီယံလွှတ်တော်မတ်များအဖွဲ့ကမလေးရှားနိုင်ငံရဲ့လွှတ်တော်မတ်တစ်ဦးဖြစ်တဲ့ရိုဆန်ဂျီဆင်ကနေပြီးတော့ VOA ကိုပြောသွားခဲ့တာပါ